ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံအပေါ်မှာဒေသရင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးရှိမှဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မလေးရှားအားကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြုပြီးတော့ဒီ Suzuki Plus ဘောလုံးပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့အာဇာနဲ့နိုင်ငံရေးမရောရှက်ဘူးလို့ခိုင်ခိုင်မာမာပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိတ်နဲ့ရှင်ပြန်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်သိငီထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာစောင့်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကောက်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတန်ရုံးရှိမှဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချာသူတွေကနှစ်ကြိမ်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံးပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ
်။ Save Rohingya ပါညအဲ့လိုမျိုးပြောပြီးတော့ပိုစတာတွေတိုင်းသူတို့ထောင်ထားရပါတော့နော်။သူတို့တို့ထောင်ထားပြီးတော့ဟိုဝါလောက်ထားပေါ့။သူတို့ဘာသာစကားနဲ့အချင်းချင်းဟိုပါခေါ်လေ။ပြောပြီးခါကြစာရန်ဟာပန်းခွေလားပန်းခွေလေးချင်ပန်းခွေတန်ရုံတရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေအဲဆုံးရက်တံဖို့အတွက်ဆိုတော့တနာပြရတယ်ဆိုပြီးအဲ့လိုပြောတာပေါ့နော်ပြီးခါကြတော့သူရဲ့ဟိုစိတ်မက်လက်တာပေါ့နော်အဲ့လိုမျိုးဒီမလို့ဖို့ပေါ့ရက်တံဖို့စိတ်မက်လက်တာပြီးတော့တန်ရုံကနေပြီးတော့တယောက်ကနေပြီးတော့သူတွားယူလိုက်တယ်ယူပြီးခါကြတော့ပြီးတော့ဟိုမနေ့ကကြတော့စင်တိုင်းတော့မှပြီးသွားပြီစင်တိုင်းနေစင်မှာပြန်သွားရောအဲဒါလူကတော့50လောက်ရှိအောင်နော်နောက်နေ့လေကြတော့20ဟိုပါ22ရောက်အိမ်မန်တန်းရက်ကွက်လုံကြုံရေးရေးရေးနောက်တန်တမန်လုံကြုံရေးရေးရေးနောက်အတီကျုံနှိမ့်နေရေးစုစုပေါင်း335ရောက်နောက်အဲ့လိုမျိုးတီကျုံနှိမ့်နေတဲ့ရေးကတစီဒီမှာစောင့်ပေးတယ်ဒါဟိုနိုင်ငံခြားရေးဝန်ကြီးဌာနကလုံကြုံရေးတတိပြုကိုပဲမှာတတ်ထားအောင်နော်ရုံးပေးဖို့ရပါတယ်တော့မာထောက
်အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြိမ်ငြိမ်ချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ရုံးကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပဋိပက္ခတွေကိုညှိနှွန်ပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Plus အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါးရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှာနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်
။တကယ်လို့တကယ်တော့ပြောရရင်ဘယ်လိုလူများရဲ့ pressure တွေလဲလေးရှားလေးစဉ်တွေကပြောတိုင်ဝမ်နှုတ်ထောင်တိုင်ဝမ်နှုတ်ထောင်လိုက်သူတို့အတွက်အများကြီးဟိုဖိုင်နေတဲ့ team တွေသူတို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဥင်းနယ်ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်ဆိုပြည်ပြည်နဲ့အရေးယူတယ်။ဒီကနေ့ကအင်ဒိုနီးရှားနဲ့နှစ်ဘန်းခံထားရတယ်လေ။နောက်ဆော်ဒီအာရေဗျအဲ့လိုပဲဘန်းခံထားတယ်။သူတို့ကဖြစ်ကြမှာမဟုတ်ပါဘူး
။မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပိဋကတ်အခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ်
။ပြည်သက်ကအရင်ကောင်းတယ်။ဟိုတော့ပြည်သက်နေတယ်မတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group နဲ့လုပ်ထားတယ်။စင်ညာပေးစီစဉ်နေရောဟိုစီယုံးနဲ့စီစဉ်နေရောအများကြီးသူတို့လှုပ်ဆောင်နေကြတယ်။ဆိုတော့ပြည်သက်ကအရင်ရင်ကြီးပါပြီ။ပြည်သက်ကကျွန်တော်တို့အရင်ကိုဟိုဘာမှပြဿနာတုံးပြမရှိဘူး။ကျွန်တော်တို့ CNN ကျွန်တော်တို့ရှုံးလို့ရတော့ဘာမှမဖြစ်ဘူး။ Two one နဲ့ရှုံးလို့ကဘာမှမဖြစ်ဘူးဆိုတော့ဒီကကချင်းနေကောင်းပါလေမြန်မာအင်းတို့တကယ်နဲ့အားပေးက
ြစနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရည်ကစားနိုင်ရင်တောင်မှစီမီးဖိုင်တဲ့အဆင့်တရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ့ဆလို့မရဘဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင်